မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်စီရင်သွင်းလိုက်ပါတယ်။2012ခုနှစ်လွတ်တော်ကြားပြတ်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရခဲ့တဲ့ရန်ကုန်တိုင်းကုံမှုမြို့နယ်မဲဆန္ဒနယ်မြေကနေပြန်လည်ရွေးကံမှုဒီကနေ့ပဲရှောက်လွှာတင်ခဲ့တာပါ။လွတ်တော်အသီးသီးအတွက်နေရာအများစုမှာဝင်ရောက်ရှင်ပြိုင်မှုရည်ရွယ်ထားတဲ့ NLD ပါတီကတော့ဝင်ပြိုင်မဲ့မဲဆန္ဒနယ်မြေစီရင်ပထမအတုပ်ကိုဒီကနေ့စတင်ထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနံ့ရောက်ကိုမျှော်လင့်ထားတဲ့ NLD ပါတီဟာ88မျိုးဆက်ကျောင်းသားတွေလိုထင်ရှားတဲ့တက်ကြွလှူရှားသူတွေပညာရှင်တွေလိုကိုယ်စားလောင်းတစ်တင်နဲ့ပါဝင်ရှင်ပြိုင်မှုလည်းရည်ရွယ်ထားတာပါ။အနံ့ရပြည်အောင်စုချက်ခံဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရန်ကုန်တိုင်းတွင်းကကိုယ်စားလောင်းစီရင်ပထမအတုပ်ကိုဒီကနေ့ကျင်းညာခဲ့ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကတော့ပြန်လည်ရွေးကံမဲ့စီရင်မှာမပါဝင်ခဲ့ပေမဲ့ကြီးရည်တွေတက်မလို့ညီနိုင်ကိုယ်ကိုမှုပိုချုပ်ကြီးလာထဲဝင်ရေတက်ကော်ဝေးဦးစီချုပ်ပိုချုပ်ကြီးသူရသက်ဆွေပါဝင်အစ်မြင့်စေရာရှိတို့ပါဝင်မှာဖြစ်ပါတယ်။ကိုယ်စားလောင်းအမည်စင်းတွေကိုတော့ဩဂုတ်လ10ရက်နေ့မှာနောက်ဆုံးထားတင်သွင်းမှုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကျင်းညာသတ်မှတ်ထားပါတယ်။